အီဂျစ်နိုင်ငံမှာသမ္မတဟောင်းဟော့စနီမူဘာရက်အပေါ်ဆွဲချက်အားလုံးကိုကင်းလွတ်ခွင့်ပေးခဲ့တာကိုမချေနှက်လို့ဆန္ဒပြခဲ့ကြသူတထောင်ကျော်ကိုရဲတွေကမျက်ရည်ယိုပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ရပါတယ်ဆန္ဒပြသူ2ယောက်အနည်းဆုံးသေဆုံးပြီးတော့6ယောက်ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။2011ခုနှစ်ကမူဘာရက်အစိုးရဆင်းပေးဖို့တောင်းဆိုဆန္ဒပြမှုအတွင်းလုံခြုံရေးတပ်ဖွဲ့တွေကြောင့်ဆန္ဒပြသူတွေသေဆုံးမှုမှာသမ္မတဟောင်းပတ်သက်နေတယ်လို့ဆိုတဲ့အမှုတွေအားလုံးကိုစနေနေ့တုန်းကတရားရုံးကပယ်ချခဲ့တာပါ။ဒီပေါ်မကျေနပ်ကြသူတွေကတရားမျှတအောင်ဆောင်ရွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါ။အခရီးလိုက်စားမှုဆိုင်ရာဆွဲချက်တွေကနေလဲမစ္စတာမူဘာရက်ကင်းလွတ်ခဲ့ပါတယ်။ဒါပေမဲ့အလွဲသုံးစားမှုနဲ့အစောပိုင်းကျထားတဲ့၃နှစ်ပြည်တန်းနဲ့သူဟာထောင်စစ်ရုံမှာဆက်ပြီးတော့အကြေကျုပ်ကြားခံရမှာဖြစ်ပါတယ်။မူဘာရက်အစိုးရလက်ထက်ကပြည်ထောင်စုဝန်ကြီးနဲ့ထိတ်တန်းလုံခြုံရေးအရာရှိ6ယောက်ကိုလည်းတရားသူကြီးကတရားသေးလွှတ်ပေးခဲ့ပါတယ်။သူရဲ့မစ္စတာမူဘာရက်ရဲ့သား2ယောက်အပေါ်ဆွဲဆိုထားတဲ့အာဂတိလိုက်စားမှုဆွဲချက်တွေကိုလည်းပယ်ချခဲ့ပါတယ်ရှင်။